Washington DC က VOA America တန်ရုံးချုပ်မှာအလုပ်လုပ်နေတဲ့နိုင်ငံသားသတင်းတောက်86ရောက်လောက်အတွက်ပြည်ဝင်ခွင့်ဗီဇာအခက်ခဲနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခုလအတွင်းဗီဇာသက်တမ်းကုန်ဆုံးမဲ့သူအများအပြားရှိနေပြီးဒီလူတွေဗီဇာသက်တမ်းတို့လို့မရပဲဖြစ်သွားနိုင်တာပါ။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်း Media USAGM ဌာနပြောခွင့်ရကတော့ J1 လို့ခေါ်တဲ့ American နိုင်ငံတွင်းနိုင်ငံသားအလုပ်လုပ်ခွင့် Visa ပြန်လျှောက်တဲ့လျှောက်လွှာတွေကိုတခုချင်းစီစဉ်နေတယ်လို့ Jet Green ကပြောပါတယ်။ဒီဌာနမှာ J1 Visa နဲ့ American နိုင်ငံတဲ့အလုပ်လုပ်နေသူတွေကအချိန်ပြည့်ဝန်ထမ်း14ဦးရှိတယ်လို့ Contract ဝန်ထမ်းကတော့62ဦးရှိနေတာပါ။ USAGM လက်ကတခြားဌာနတွေမှာလည်းအလားတူတက်ရောက်မှုတွေရှိပြီးဝန်ထမ်းအရေအတွက်အတိအကျတော့မသိရသေးပါဘူး။အခုချိန်ထိတော့ J1 Visa တက်တန်းတူရာအတွက်ပယ်ချခံသူမရှိသေးကြောင်းနဲ့တက်တန်းတူရမယ့်ကာလလွန်သွားသူကတော့အနည်းဆုံး2ဦးရှိပြီးသူကိုအမေရိကန်ကနေထွက်ခွာဖို့လကုံထိအချိန်ပေးထားတာဖြစ်ပါတယ်။တခြား VOA သတင်းတောက်တွေကတော့သူတို့ဌာနကိုမပြန်မနေရဖြစ်လာနိုင်တဲ့အချိန်ကသတင်းပတ်နည်းနည်းပဲကျန်တော့တာပါ။ဒီထဲကတချို့ကတော့သူတို့ဌာနကိုပြန်သွားရင်သူတို့ရဲ့ VOA မှာတင်ပြတဲ့သတင်းတွေနဲ့ပတ်သက်ပြီးအရေးယူခံရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။အခုလို Visa အတွက်ပြန်ပြီးတုံ့တက်တာဟာ Agency ရဲ့စီမံခန့်ခွဲမှုတိုးတက်လာစေဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးဒါဟာ American ပြည်တော်စုရဲ့အမျိုးသားလုံခြုံရေးကိုကာကွယ်ဖို့နဲ့အလုတ်ခန့်ခွင့်ရှိတဲ့အရာရှိတွေအနာအလွဲသုံးစားမလုပ်စေဖို့ရည်ရွယ်ကြောင်းလဲ USAGM ပြောခွင့်ရကပြောပါတယ်။